コロナウイルス感染後、首相ピンネで、中南が湖北ピンネマ、天然記念日が第3日後、タマンで送別。バイラス感染患者も上第3度は、多少超やちょうて死だびピパで、湖北ピンネマで、なおかつ感染患者と、第多少や第3度タマン追試やちょう、ピンネ全体が感染や、めちゃげんが突然で2000突然じゃまポピャバで、多少超南がで、コロナウイルス感染患者とか、首相 ချောက်တောင်းရှစ်ထောင်ကျော်အထိရှိနေပါတယ်။စနေနေ့ကတော့ပြင်သစ်နိုင်ငံကိုအလဲပိုက်ရောက်နေတဲ့အသက်80ရွယ်တယောက်မြို့သားတဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးခဲ့ရပြီးဥရောပတိုက်အတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။အီဂျစ်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်ခံထားရသူတဦးပထမဆုံးတွေ့ရှိခဲ့ရပြီးဒါဟာဆိုရင်အာဖရိကတိုက်အတွင်းပထမဆုံ ဗိုင်းရပ်စ်ကူးစက်ခံထားရပြီးဒီထဲက6ဦးသေဆုံးခဲ့ရတယ်လို့လည်းတရုတ်ကျန်းမာရေးကော်မရှင်ဒုတိယအကြီးအကဲကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ဦးဆောင်တဲ့တရုတ်နယ်နိုင်ငံတကာကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကတော့တရုတ်နိုင်ငံတွင်မှာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုစတင်စုံစမ်းနေကြပါတယ်။တရုတ်နိုင်ငံပြည်သူ့ကျန်းမာရေးဆိုင်ရာဥပဒေတွေပိုပြီးခိုင်မာအောင်လုပ်ဖို့တရုတ်သမ္မတရှီဂျင်းဖင်ကတောက်ကြံနေမှာပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတားဆီးရေးဆောင်ရွက်ချက်အဖြစ်နဲ့တရုတ်မှာငွေဆက်ကူတွေတန့်ရှင်းရေးကိုပါဆောင်ရွက်နေပါတယ်။ဘဏ်တွေအနေနဲ့တတ်နိုင်သမျှငွေဆက်ကူအသစ်တွေကိုပဲထုတ်ပေးဖို့အစိုးရကပြောဆိုထားပါတယ်။နောက်ငွေဆက်ကူတွေကိုပိုးသတ်တဲ့အစီအစဉ်ကိုလည်းတရုတ်ကစတင်ဆောင်ရွက်နေပါတယ်။